မြန်မာကနေပြည်ထောင်နိုင်ငံအထိမိုင်ပေါင်း 3,000 ကျော်မော်တော်ဆိုင်ကယ်နဲ့ခီးရှည်မောင်းနေတဲ့မြန်မာနိုင်ငံသား2ဦးဟာမနေ့တနင်္ဂနွေနေ့အစောပိုင်းကရန်ကုန်မြို့ကနေရှမ်းပြည်နယ်တာချီလိပ်ထိုင်းနယ်ဇက်ကိုဦးတည်ကြီးစတင်ထွက်ခွာသွားပါပြီ။သူတို့ခီးစဉ်အသေးစိတ်နဲ့ပတ်သက်ပြီးတော့ဆက်ပြီးနားဆင်ပါရှင်။မော်တော်လော့ခီးသွားဖွဲ့လို့နာမည်ပေးထားတဲ့နိုင်ငံပေါင်း 30 ကျော်ကိုဖြတ်တန်းမောင်းနှင်သွားမယ်။မော်တော်ဆိုင်ကယ်ခီးစဉ်နဲ့ပတ်သက်လို့တောက်ကြာနေကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအဖွဲ့ဝင်တအုပ်ဖြစ်တဲ့ကိုအောင်ကျော်ဝင်းကအခုလိုပြောသွားပါတယ်။
တာချီလိပ်နေဆက်ကနေကျွန်တော်တို့ထိုင်းပေါ်မှာထိုင်းလေဘာစင်လာလို့ထိုင်းလာတော့ကျွန်တော်တရက်တော့လဲကြာပါတယ်ကျွန်တော်တို့ချက်ချင်းချက်သွားရတော့ပါပဲ။ပြီးတော့ကျွန်တော်တို့ထိုင်းနာမှာကျွန်တော်တို့13ရက်ဒါပေမဲ့14ရက်တော့ကျွန်တော်တို့ဆက်ကပြီးရပါမယ်။ထိုင်းနာဆက်ကျွန်တော်တို့မွန်ဂိုလီးယားကိုတက်ပါမယ်။မွန်ဂိုလီးယားဆက်ကျွန်တော်တို့ကတ္တဆန်ကိုဦးနဲ့ခါမှာကျွန်တော်တို့ကဘော်ဒါအဖြစ်ပဲသူကရတ္တာကိုချက်ပြရတယ်။ရတ္တာနေတဲ့ကျွန်တော်ကကတ္တဆန်ပြောင်းပါမယ်။ကတ္တဆန်နေတဲ့ကျွန်တော်တို့ကလည်းရတ္တာအောင်ပြန်ပြီးတော့ကျွန်တော်တို့စိတ်ကတ္တဆန်ကိုမော်စိုးလို့ပြောတော့မယ်။ကျွန်တော်တို့ဒီဖြစ်တာကျွန်တော်တို့အကျုပ်ပါလေးတော့ကြားမရှိပါနိုင်ပါလေ။အဲ့ရပါတယ်ကျွန်တော်တို့ Norway ရဲ့ဒီကျွန်တော်တို့ဒီအဘကိုဆင်းကျွန်တော်တို့ဂျမတ်ကြည့်ပါလေ။ဂျမတ်ကလည်းကျွန်တော်တို့ဂျာမနီတို့ Netherlands တို့အဲ့ရပါတယ်ကျွန်တော်တို့UK ပေါ့နော်ကျွန်တော်တို့ Face Money နဲ့အဲ့ဒါကျွန်တော်ကUK ကိုရောက်စီမှာကျွန်တော်တို့ယူရထားပါလေ။ကျွန်တော် UK မှာကျွန်တော်တို့အနေနဲ့လိုက်ပြီးတော့ပတ်ပါမယ်။ပတ်ပြီးလို့ရှိရင်ကျွန်တော်တို့ကနေပြီးတော့အားလုံးဆိုလိုက်ရအစီအပြေနဲ့ကျွန်တော်တို့နေနေရတဲ့ဂျမတ်ရို့ဒီဆိုင်ကယ်ရို့ပါလို့လေအပေါ်လုံးအခြေအနေတော့ကျွန်တော်တို့ကနေပြီးတော့ပြည့်စစ်လို့ကျွန်တော်တို့ဒီအီတလီရို့ပေါ့နော်ကျွန်တော်တို့ဒီဥရောပနိုင်ငံတွေပြည်ပြီးတော့ဖြစ်ပါမယ်။
အပြန်ခီးစဉ်ကိုတော့အသေးချာမသိရသေးပေမဲ့တူရကီနိုင်ငံကတစဉ်အာရှနိုင်ငံတွေဘက်ကိုပြန်ဝင်ဖို့စဉ်းစားထားကြောင်းကိုအောင်ကျော်ဝင်းကသတင်းမီဒီယာတွေကိုပြောပါတယ်။ဒါအပြင်သူတို့ဖြတ်တန်းသွားမဲ့နိုင်ငံတွေရဲ့ယဉ်ကျေးမှုအစားအသောက်တွေကိုလည်းလေ့လာမှတ်တမ်းတင်သွားမှာဖြစ်တယ်လို့ဆိုပါတယ်။ကိုအောင်ကျော်ဝင်းနဲ့အတူနောက်ထပ်မော်တော်လော့ခီးသွားတအုပ်ဖြစ်တဲ့စိုင်းစွန်ဖားကလည်းသတင်းစာရှင်းလင်းပွဲမှာသူတို့နှစ်ဦးမိုင်ပေါင်း 3,000 ကျော်မော်တော်ဆိုင်တန်နဲ့ခီးမောင်းနေဖို့ဖြစ်လာရတဲ့အကြောင်းရင်းနဲ့မှာလွတ်လပ်ရရပြီးတဲ့နောက်1955ခုနှစ်ကဒုတိယကမ္ဘာစစ်ကကြံခဲ့တဲ့ BSA မော်တော်ဆိုင်ကယ်ဟောင်းတစ်စီးနဲ့မြန်မာကနေဥရောပနိုင်ငံတွေအထိမိုင်ပေါင်း 9,000 ကျော်မောင်းနှင်ခဲ့တဲ့ဥပတုံနဲ့ဒေါ်တင်တင်စိန်တို့ဇနီးမောင်နှံကိုအားကြပြီးဂုံပြူတာဖြစ်ကြောင်းနဲ့ဒီကနေ့ခေတ်လူငယ်တွေအနေနဲ့သူတို့လိုစွန့်စားကမ္ဘာပတ်လူစိတ်တွေဖြစ်လာခဲ့ရတယ်လို့ဆိုပါတယ
်။ဒီ1955နောက်ပိုင်းမှာလော့ကျော်ကြံပေါင်းနဲ့လော့အတွေ့အကြုံများရတဲ့ခီးကိုဒါကြောင့်မဒူမမထွက်ခဲ့တယ်ဆိုတော့ကျွန်တော်တို့တော်တော်လေးတော့ဒီမှာကြောင်းမြင်တယ်။ဘာကြောင့်မထွက်ကြလဲမသိဘူး။ဒီကြောင့်မကြော်တာအဲ့ဒါလေးစဉ်းစားစဉ်းစားနေကိုကပို့ပြီးတော့ထွက်ကျင်လာတယ်။ဘွားတို့ခင်းနေဆိုင်ကျွန်တော်အများကြီးဒါတော်လေးတက်တာပါတယ်။သူတို့ခင်းတော့သွားတယ်ဆိုရင်ဒါတို့လုံးဝဟိုဘာမှမမှတ်ပြအစားတော်တော်ကြီးကြီးနေသွားလာတယ်။ကျွန်တော်တို့ကဒီမှာ internet နဲ့ check ပြီးတော့ကီလိုမီတာဘလောက်ဝေးရမိုင်ဘလောက်ဝေးရဘယ်နေရာမှာဒီလောက်ဘယ်မျိုးရှိရဆိုတာလည်းကျွန်တော်သိတယ်။ဟိုတက်နိုင်တယ်များဆင်တင်ထားတယ်။ဟိုတက်နိုင်ရရောက်ဟိုဒီမှာလာတဲ့ခီးကိုရောက်တော့ဟိုစစ်ဆေးမှာကျွန်တော်အငဲအားတက်နေပါတယ်။
ဥပတုံနဲ့ဒေါ်တင်တင်စိန်တို့နှစ်ဦးရဲ့ခက်ခဲကြမ်းတမ်းတဲ့ကမ္ဘာပတ်မော်တော်ဆိုင်ကယ်ခီးစဉ်ဟာ1950ကျော်ပတ်ဝန်းကျင်တဝိုက်ကကမ္ဘာမှတ်တမ်းတင်ခံခဲ့ရပြီးဒေါ်တင်တင်စိန်ဆိုရင်လည်းပထမဆုံးမြန်မာအမျိုးသမီးကမ္ဘာလှည့်ဖြစ်အများကဂုဏ်ပြုခဲ့ကြပါတယ်။တောက်ကြနေကပြုလုပ်တဲ့မော်တော်လော့ခီးသွားနှစ်ဦးရဲ့သတင်းစာရှင်းလင်းပွဲကိုလည်းဒေါ်တင်တင်စိန်ကတက်ရောက်ခဲ့ပြီးအခုလိုအားပေးစကားပြောကြားခဲ့ပါတယ်။
ဒီကအင်ဖော်မေးပုဂ္ဂိုလ်တွေပါနော်ဆော့ဆော့မောမောနဲ့ခွာနိုင်ပါသေးလဲစတောင်းရဲ့နော်တို့နှစ်ယောက်ကမခွာနဲ့တိုင်ပြီးတော့တစ်နေ့လောက်ဝင်တိုင်ပြီးတော့သွားဖို့လာဖို့ရှိနေတယ်လို့ပါလေတို့တော့အောင်မြင်သွားပါပြီခေတ်ကမီးနေပါပြီနော်စိတ်လည်းကောင်းပါလေတို့မှအင်တာနက်တို့ Google တို့ပါတော့ဘယ်လိုရှိပါလဲအားလုံးတော့လွယ်လွယ်ကူကူသွားလာလို့ရတယ်ဆိုတော့ဒီနေ့ကျရှိရတယ်
ကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖားတို့နှစ်ဦးဟာသူတို့ခီးစဉ်အတွက်လွန်ခဲ့တဲ့3နှစ်ခေတ်ကစတင်ပြင်ဆင်ခဲ့ကြပြီးဖြတ်ကျော်သွားမယ့်နိုင်ငံတွေအတွက်လိုအပ်တဲ့စာရွက်စာတမ်းတွေကိုပြီးခဲ့တဲ့8လခေတ်ကပြင်ဆင်ခဲ့ရတယ်လို့ဆိုပါတယ်။ဒါ့အပြင်ခီးစဉ်အတွက်နေပြည်တော်ကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မော်တော်ဆိုင်ကယ်မောင်းနှင်ခွင့်မပြုတဲ့ရန်ကုန်မြို့ကအထွတ်မှရင်တိုင်းရဲနဲ့အတူရန်ကုန်တိုင်းအစိုးရကထွက်ခွာခွင့်ပြုခဲ့ပါတယ်။မော်တော်လော့ခီးစဉ်အတွက် MPRL ENP စွမ်းအင်ကုမ္ပဏီကနေအဓိကပံ့ပိုးပေးသွားမှာဖြစ်ပါတယ်ရှင်။